တင်းမာမှုတွေတကြော့ပြန်ကြီးထွားလာနေတဲ့လက်ဘရောင်းတောင်ချင်းနီစီမံကိန်းကတရုတ်နိုင်ငံသားဝန်ထမ်းနှစ်ဦးကိုဒေသခံတွေဖမ်းဆီးခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ဒီကနေ့နှစ်ဖက်ကြားဆွေးနွေးညှိနှိုင်းခဲ့ကြပြီးမြေပြည်လည်မှုမရရှိခဲ့ကြပါဘူး။ဆန္ဒပြနေကြတဲ့ဒေသခံလက်သမားတွေနဲ့လှုပ်ရှားသူတွေကတော့ဒေသခံတွေအရေးလှုပ်ရှားနေသူတဦးကိုပြန်လွှတ်ပေးဖို့အပါအဝင်တောင်းဆိုချက်တွေကိုလိုက်ရောမှပြန်လွှတ်ပေးနိုင်မယ်လို့ပြောဆိုနေကြတာပါ။ဒီကနေ့ညနေပိုင်းအထိဆွေးနွေးမှုတွေပြည်လည်မှုမရသေးပဲဖြစ်နေတဲ့အခြေအနေတွေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်မအေးအေးမာကသတင်းပေးပို့လာပါတယ်ရှင်
။လက်ပလောင်းရေးတက်ကြွလှုပ်ရှားသူတူအုပ်ကိုဖမ်းဆီးခဲ့ပြီးတဲ့နောက်မှာတော့အဲ့ဒီနယ်မြေမှာခြံစည်းရိုးခတ်ပြီးစီမံကိန်းနယ်မြေအဖြစ်လာရောက်တိုင်ဆိုင်တဲ့တရုတ်ဝန်ထမ်းနှစ်ဦးကိုဒေသခံတွေကထိန်းသိမ်းခဲ့တာပါသူတို့ကိုပြန်လွှတ်ပေးဖို့အတွက်လက်ဘရောင်းတောင်ကဆက်ဆံရေးရုံးမှာမြို့နယ်ခရိုင်အုပ်ချုပ်ရေးမှူးတွေနဲ့တပ်ထူရင်းဝန်ကြီးအပါအဝင်အာဏာပိုင်တွေကတောင်းဆိုနေပြီးပြည်လည်မှုမရသေးတဲ့အကြောင်းသူတို့တောင်းဆိုချက်တွေမရဘူးဆိုရင်ပြန်မလွှတ်ပေးဘူးဆိုပြီးဒေသခံတွေကငြင်းဆန်နေစေဖြစ်ပါတယ်ဒေသခံတောင်သူမဆန္နာပြောပြတာက
ဟုတ်ပါတယ်ရှင်ကျမတို့လောလောဆယ်တော့ဆက်ဆက်ရုံမှာတောင်းဆိုနေတော့မရှိပါသေးတယ်ပြည်လည်မှုကတော့မရသေးပါဘူးရှင်တောင်းဆိုထားတာကဒီဟိုလေယာရော်ချင်းယူမထားတဲ့လေယာမြေတွေပေါ့နော်တန်ဆုံချိုးအတွင်းကလေယာမြေတွေအတွက်ပြည်ညာပြည့်စုံမှုရော်ချင်းကိုအဲ့ဒါကိုဖြည့်ဆင်းပေးဖို့ကတစ်ချက်တောင်းတယ်ပြီးတော့နောက်ထပ်တို့ချိုးချိုးအစ်စ်ပေါ့နော်ထက်တို့ခတ်မဲ့အစားကိုမခတ်ဖို့ရအဲ့ဒါတစ်ချက်တောင်းတယ်ပြီးတော့အခုဖြစ်တဲ့ကြေညာနဲ့ပတ်သက်ပြီးတော့ပေါ့နော်ဆယ်တဲ့ဒီတော့ကြောက်ဖူတိုင်းရွာကအေးရွာသားတွေကိုဥပဒေအရအေးမယူဖို့ရဒီစာချုပ်စာထမ်းနဲ့ပေါ့နော်ဝန်ဆောင်လက်မှတ်ရေးထိုးဖို့ရကျမတို့တောင်းဆိုထားပါတယ်ရှင်ကျင်ဒီမှာတော့ဒီသူတို့ကိုဒီလုံးဝရိုင်းနဲ့နှိမ့်ဆက်ခြင်းမရှိပါဘူးသူတို့ကိုထိမ့်သိမ်းထားရုံပဲဒီကောင်းကောင်းမှတွေးမွေးထားပါတယ်သူတို့ကိုလည်းဒီအာဏာပိုင်တွေကိုလည်းပြောပြထားပါတယ်တမျိုးတောင်းဆိုတဲ့ဟာကိုကြေလည်အောင်ညှိနှိုင်းပေးမယ်ဆိုရင်အခုညလွတ်ပေးမယ်တောင်းဆိုထားတာကိုလုံးမပေးဘူးဆိုရင်တော့မလွတ်ဘူးလို့ပြောထားပါတယ
်ဆက်ဆက်ရေးရုံမှာအာဏာပိုင်နေနဲ့ရွာပေါင်း၁၀ရွာကျော်ကဒေသခံတွေကလည်းဆွေးနွေးနေကြဆဲဖြစ်ပါတယ်
ကျန်တဲ့ဒီနေ့တောင်းပါကျန်တဲ့ဒီနေ့တောင်းပါဘယ်လိုလဲတာပါလဲအဲ့ဒါဒီဟာကကြားတဲ့ခါကျတော့ဟိုတိရုပ်ရုံးပမာခတ်နေနေရောတော့သူတွေလို့ကျွန်တော်မဟုတ်ပါဘူးအဲ့ဒါကြီးရဲ့ဒီလိုချုပ်နေတော့လေဟာလားလို့ရပါဘူးအဲ့ဒါလေးကိုတော့ကျွန်တော်လည်းပြရတယ်ပြောပြရတယ်ပြောပြရတယ်ကဲဘာဖြစ်လာလားရှိတယ
်ဆံသမားတွေကြားလားဆံသမားတွေကြားလားငါအပြည့်ရှိလို့ခတ်သွားတာဆံသမားတွေကြားလား
မြန်မာဝန်ပေါင်းကုမ္ပဏီဘက်ကတော့သူတို့လူတွေကိုပြန်လွှတ်ပေးဖို့အတွက်သခိုင်းတိုင်းအစိုးရကိုတောင်းဆိုထားသလိုကြေညာချက်တွေလည်းထုတ်ပြန်ထားတာပါရန်ကုန်ပြည်သူ့အကျိုးဆောင်ကွန်ရက်ကလှုပ်ရှားရေးဝါဒီတွေကနေပြန်ပေးဆွဲထားတဲ့ဝန်ပေါင်းကုမ္ပဏီကကွန်ထရိုက်တာတွေကိုပြန်လွှတ်ပေးဖို့အတွက်ဆိုပြီးကြေညာချက်ထဲမှာလည်းတောင်းဆိုထားပါတယ်ဝန်ပေါင်းကုမ္ပဏီကပြောရေးဆိုခွင့်ရှိသူမစ္စတာချောင်းတဲဆန့်ကတော့သူတို့လူတွေပြန်မလွတ်မြောက်လာသေးတဲ့အကြောင်းအခုလိုပြောပါတယ်
Currently, we have two Chinese colleagues are still being detained. They're not being released.
ညနေတဲ့အခါမှာပြည်လည်မှုတွေမရတဲ့အတွက်ဝမ်ပေါင်ကုမ္ပဏီကကွန်ထရိုက်တာနှစ်ဦးကိုထိမ့်သိမ်းထားတဲ့ဆယ်တွဲရွာကိုလုံခြုံရေးအင်အားအလုံးအင်းနဲ့လာရောက်နေတယ်လို့လည်းဇီးတော့ရွာစမ်းမြောက်ရီကျောင်းတိုက်ကဆရာတော်ဦးအားလောကကမိန့်ပါတယ်
။ဒါပေမဲ့အခုလောလောဆယ်ရောဦးရင်းဒီသတင်းဝင်လာတာဆယ်တွဲရွာတိတ်မှာဆက်နေဟိုမှာညနေတာတိတ်ပြီးပြည်လည်မှုမရသေးတဲ့အတွက်ဟုတ်တယ်ရွာထိတ်မှာတော့ရဲရင်ရဲအလုံးကြီးနဲ့ကာစီစီဝင်နေတယ်လို့တော့ကြားတယ်ဆဲရွာထိတ်မှာ
တင်းငွေတွေနေကတော့လုံချုံရေးအာဏာပိုင်တွေကဒေသခံကျေးရွာတွေကိုမျက်ရည်ရုံဘုံနေနဲ့ပစ်ခတ်မှုတွေလုပ်ခဲ့တယ်လို့ဒေသခံဒီဘက်ကလည်းအာဏာပိုင်တွေရဲ့ကားတွေကိုဖျက်ဆီးခဲ့ပါတယ်အခုချိန်ထိတော့နှစ်ဖက်စလုံးမှာပြည်လည်မှုတွေမရရှိသေးပါဘူးလက်ဘရောင်းတောင်ကျေးနီစီမံကိန်းကိုမြန်မာအစိုးရက58ရာခိုင်နှုန်းနဲ့မြန်မာဝန်ပေါင်းကုမ္ပဏီနဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့က49ရာခိုင်နှုန်းခန်းစားဖို့အတွက်စာချုပ်ချုပ်ဆိုထားပြီးဒေသခံတွေကတော့စီမံကိန်းကိုဖျက်သိမ်းပေးဖို့အတွက်ကန့်ကွက်နေကြတာဖြစ်ပါတယ်ရှင်